ရိုဟင်ဂျာဒုက္ခသည်တွေဟာဆိုးဆိုးဝါးဝါအခြေအနေအောက်မှာရုန်းကန်ရပ်တည်နေရဆဲဖြစ်တာမို့ဒီဒုက္ခသည်တွေအတွက်အကူအညီတွေနှစ်ဆတိုးထောက်ပံ့သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကပြောလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ဖော်ပြတဲ့ကုလစုံစမ်းရေးအဖွဲ့အစည်းအဝေးခန်းစာကိုလည်းလုံခြုံရေးကောင်စီမှတင်သွင်းဆွေးနွေးမှဖြစ်ပြီးနိုင်ငံတကာအနေနဲ့ဒီအရေးကိစ္စကိုအလျင်အမြန်ကင်တွယ်ဖို့အမေရိကန်သံမတ်ကြီးကတိုက်တွန်းသွားပါတယ်။ဒီအကြောင်းကိုကိုသားညွန့်ဦးကဆက်ပြီးပြောပြပေးမှာပါ။
ကုလသမဂ္ဂအထွေထွေညီလာခံမတိုင်ခင်အခုရပိုင်းတွင်မှာပဲတန်တမန်တွေတက်ကြွလှုပ်ရှားသူတွေဟာရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲတွေကိုနယူးယောက်မြို့မှာခက်ဆိတ်ဆိတ်ပြုလုပ်နေကြတာပါရိုဟင်ဂျာကြက်တဲကူနိုင်ငံတကာအနေနဲ့ဘယ်လိုမျိုးတုံ့ပြန်ကင်တွယ်မလဲဆိုတာတွေဆွေးနွေးနေကြသလိုဒုက္ခသည်တွေကိုဘယ်လိုအကူအညီပေးကြမလဲဆိုတာလည်းတိုင်ပင်နေကြတာပါနိုင်ငံတကာကပြောဆိုဖိအားပေးတာတစ်နှစ်ကျော်ကြာလာပြီမဲ့အခုချိန်ထိဘာမှထူးခြားခြားပြောင်းလဲတိုးတက်လာတာမရှိသေးဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီကပြောပါတယ်
We just had a meeting that was hosted by the British and the French, which we very much appreciated. But I was in the same lunch a year ago. And what I said to the Chinese was,
"We need to talk about it." လူငယ်တဲ့တစ်နှစ်တုန်းကလေဒီလိုနေလေစားစားပြီးစီဝေးခဲ့ဘူးပါတယ်။ကျမပြောတာကတော့ဘာတွေပြောင်းလဲသွားလဲပေါ့။ရိုဟင်ဂျာတွေစိုးစိုးဝါးဝါအခြေအနေအောက်မှာပဲရှိနေတော့မှာသူတို့ရဲ့ဘဝရင်ဆိုင်တွေ့ကြုံမှုတွေကပြောင်းလဲမသွားသေးပါဘူး။အစိုးရဖြစ်စီစစ်တပ်ကဖြစ်စီတာဝန်ယူမှုတာဝန်ခံမှုကလေအရင်တုန်းကအတိုင်းပါပဲ။ပြောရမယ်ဆိုရင်တော့သဘောတူညီချက်စာချုပ်တွေကိုလက်မှတ်ရေးထိုးခဲ့တယ်ဒါပေမဲ့ဘာမှဖြစ်မလာပါဘူးကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်88ချက်ထဲက81ချက်ကိုသူတို့လုပ်ပြီးပြီလို့ပြောတာပါပဲဒါပေမဲ့ဘာမှခိုင်ခိုင်မာမာမရှိဘူးလေဒါကြောင့်နိုင်ငံတကာအနေနဲ့ဒီလိုအတန်ပေးပြောဆိုနေတာတွေကိုရပ်ပြီးတော့လက်တွေ့ကြကြအရေးယူကင်တွယ်ရပါလိမ့်မယ်
တချိန်တည်းမှာပဲမြန်မာနိုင်ငံရဲ့ခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုအုပ်စုဖွဲ့ပြီးတော့လေမန်းဆိုင်ရာအနိုင်ကျင့်မှုနဲ့အခြားလူခွင့်ချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကစနစ်တကျနဲ့အစီအစဉ်ရှိရှိဆောင်ရွက်ခဲ့တယ်ဆိုပြီးတော့တုံ့သက်ထားတဲ့အစီအစဉ်စာတစ်စောင်အမေရိကန်နိုင်ငံရဲ့ဌာနကအခုတနင်္လာနေ့မှာထုတ်ပြန်ပါတယ်။ရာဇဝတ်မှုကျူးလွန်သူတွေကိုအပြစ်ပေးနိုင်ဖို့ရည်ရွယ်တဲ့အမေရိကန်မူဝါဒကိုအကောင့်ထဲဖော်ဖို့အတွက်အချက်လက်စုဆောင်းတာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနတာဝန်ရှိသူတွေကပြောပါတယ်။ကုလစုံစမ်းရေးအဖွဲ့ရဲ့အစီအစဉ်စာကိုလည်းလူညွင်းကောင်စီမှဆွေးနွေးဖို့သူ့အနေနဲ့အဆိုပြုထားတယ်လို့အမေရိကန်သံတမန်ကြီးနီကီဟယ်လီကပြောပါတယ
် The fact finding mission came out and gave pure examples of what's happened. These weren't terrorists. This was the military that did this.
ဘာဖြစ်လဲဆိုတာကိုကုလသမဂ္ဂအချက်အလက်စုဆောင်ရေးအဖွဲ့ကရှင်းရှင်းလင်းလင်းဖော်ပြခဲ့ပြီးပါပြီ။သူတို့ဟာအကြမ်းဖက်သမားတွေမဟုတ်ကြပါဘူး။တကယ်တမ်းအကြမ်းဖက်တာကစစ်တပ်လေ။သူတို့ကနေဖို့နေရာပဲလိုတာပါ။ဒါကြောင့်ဒီဒုက္ခသည်တွေရဲ့လုံခြုံမှုနဲ့အခြေခံစားတောက်နေထိုင်မှုတွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့နောက်ထပ်ဒေါ်လာ185သန်းထောက်ပံ့ကူညီသွားမှာဖြစ်ပါတယ်။နိုင်ငံတကာအနေနဲ့လက်တွေ့ကျကျလုပ်ရမယ့်အချိန်ရောက်နေပါပြီ။လုံခြုံရေးကောင်စီမှကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုခေါ်ပြီးတော့ဆွေးနွေးဖို့ပြင်သစ်တဲ့ဗြိတိန်ကိုကျွန်မအဆိုပြုခဲ့ပါပြီ။လူခွင့်ရေးကောင်စီကလုံမဲ့ကိစ္စကိုစောင့်မနေသင့်တော့ဘူးလို့ထင်ပါတယ်။နိုင်ငံတကာအနေနဲ့ရှေ့တိုးပြီးဆောင်ရွက်သင့်နေပြီလို့ထင်ပါတယ်ရှင်။
ရွန်ဂျာရီအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကတော့ ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားရေးဖြစ်တယ်ဆိုပြီးတော့သုံးပါလေ။နိုင်ငံတကာဥပဒေအသုံးအနှုန်းဖြစ်တဲ့ genocide မျိုးဖြုတ်တပ်ဖြတ်မှုဆိုတာသုံးမသုံးမဆုံးဖြတ်ရသေးပါဘူး။မြန်မာစုရဘက်ကတော့ Chinese အပေါ်မှာနိုင်ငံတကာကချက်ကားလွန်တယ်လို့မြင်တယ်လို့ရွန်ဂျာစုရဲ့အသုံးအနှုန်းကိုလည်းလက်မခံပါဘူး။နယူးယောက်မှာလုပ်တဲ့အမေရိကရွန်ဂျာရေးအစိုးရကိုယ်စားလှယ်တွေတကယ်ပိတ်အစည်းအဝေးမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး Abdul Hassan Mahmud လည်းတက်ရောက်ပါတယ်။ကုလစုံစမ်းရေးအစဉ်အစာပေါ်တည်ပြီးတော့ရေယူတုံ့ပြန်မှုအားလုံးကသဘောတူထားတယ်လို့သူကပြောပါတယ်။အမေရိကန်ပြောင်းစုအနေနဲ့အခုနောက်ထပ်ပေးမယ့်အကူအညီဒေါ်လာ185သန်းတွေက156သန်းကိုဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေနဲ့အဲဒီကမူရင်းနေထိုင်သူတွေကိုအကူအညီပေးဖို့ဖြစ်ပါတယ်။အခုအကူအညီပေါင်းရင်တော့ရွန်ဂျာရေးလူသားချင်းစာနာကူညီမှုအနေနဲ့ပြီးခဲ့တဲ့နှစ်အတွင်းမှာအမေရိကန်ပြောင်းစုကနေပြီးတော့ထောက်ပံ့ကူညီတာဒေါ်လာ389သန်းနီးပါးရှိသွားပြီဖြစ်ပါတယ်ခင်ဗျာ။